မြန်မာစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်း၈ခုအကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေး MCA ဘောသူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်ကြိုဆိုတဲ့အချိန်ထဲမှာပါဝင်မှုပုံမှုအားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တရက်အကောင့်ထဲပေါ်ရတဲ့ဆက်လက်ကြိုးပမ်းသွားဖို့အမေရိကန်နိုင်ငံသားရဲ့ဌာနကတိုက်တွန်းလိုက်ပါတယ်။ဒီနေ့ MCA လက်မှတ်ရေးထိုးပွဲမှာပါဝင်ခဲ့ကြသူအားလုံးအနေနဲ့စာချုပ်ပါစာသားအနှစ်သာရတို့နဲ့အညီလိုက်ပါဆောင်ရွက်ဖို့တိုက်တွန်းတယ်လို့ပါဝင်လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေနဲ့အပြုသဘောဆောင်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးအခုထပ်ပို့ပြီးတော့အားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တရက်ပေါ်ဆောင်သွားဖို့တိုက်တွန်းတဲ့အကြောင်းနိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ကာဗီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြချပါတယ်။အချိန်ထဲမှာပဲဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာထိုးစစ်ဆင်မှုတွေဆက်ပြီးတော့ရှိနေတဲ့အခြေအနေနဲ့အဲ့ဒီဒေသတွေမှာအိုးအိမ်စုခွာထွက်ပြေးနေရသူတသိန်းကျော်အတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်မှုအရေးအခက်အခဲတွေရှိနေသေးတဲ့ပုံမှာဆိုရင်လည်းအကြောင်းလေးဖော်ပြထားပါတယ်။အမေရိကန်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ညီညွတ်ရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်နေပြီးဆက်လက်အားပေးသွားမယ်အကြောင်းလေးမစ္စတာကာဗီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အလားတူပဲဒီကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့အနောက်နိုင်ငံတွေအများစုပါဝင်တဲ့ငြိမ်းချမ်းရေးအထောက်အကူပြုအဖွဲ့ PSG ကလည်း MCA လက်မှတ်ရေးထိုးမှုကိုကြိုဆိုလိုက်ပြီးတော့ဒီကနေ့လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းတွေပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေကိုဖော်ဆောင်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ကြိုးပမ်းဖို့တိုက်တွန်းလိုက်ပါတယ်။အားလုံးပါဝင်ပြီးရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ PSG အဖွဲ့ကမျှော်လင့်တဲ့အကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။အလားတူပဲဒီ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကလည်း MCA လက်မှတ်ရေးထိုးနိုင်တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဒီနေ့လက်မှတ်ရေးထိုးရမှာမပါတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရှိနေသေးတာကြောင့်ဒီအဖွဲ့တွေနဲ့နိုင်ငံရေးအရာတွိတ်ဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့အရေးကြီးတယ်လို့ပဲဒီရှေ့ဆက်ယုံကြည်မှုတည်ဆောက်ဖို့ EU အဖွဲ့ကတိုက်တွန်းပါတယ်။ MCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပေမဲ့ပြစ်ခတ်မှုတွေပြန်လည်စတင်နိုင်တဲ့ NDA ဆက်ပြီးတော့ရှိနေတာကြောင့်လက်နက်ကိုင်အဖွဲ့အလုံးကအကြမ်းဖက်မှုတွေကိုတညီတညွတ်တည်းရှောင်ရှားကြဖို့နဲ့အကူအညီလိုအပ်သူတွေထံကိုနိုင်ငံသားလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဝမ်းဝင်းဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းရန်ကုန်ပြည်ထောင်စုကလည်းဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။